American သမ္မတရွေးကောက်ပွဲကျင်းပဖို့တပတ်တိတိပဲလိုတော့အချိန်မှာပဲ Republican သမ္မတ Donald Trump နဲ့ပြန်ပြီး Democratic သမ္မတလောင်း Joe Biden တို့နှစ်ဦးအချိန်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေကိုအင်္ဂါနေ့ကမဲဆွယ်စည်းရုံးရေးထွက်နေကြပြီဖြစ်ပါတယ်လူထုသဘောထားစစ်တမ်းတွေအရတနိုင်ငံလုံးတိုင်းတားရရောအချိန်နဲ့ရှင်ပြန်ရမယ့်ပြည်နယ်ထပ်ဝက်မှာပါ Joe Biden ကအမှတ်9မှတ်ကနေ9မှတ်အထိသမ္မတ Trump ရှိကဥဆောင်နေတာဖြစ်ပါတယ်သမ္မတ Trump က2016ခုနှစ်က Hillary Clinton ကိုအနိုင်ရရှိခဲ့တဲ့ Michigan, Wisconsin နဲ့ Nebraska ပြည်နယ်တွေကိုသွားရောက်နေတာဖြစ်ပါတယ်သဘောထားစစ်တမ်းတွေအရသမ္မတ Trump က Michigan နဲ့ Wisconsin ပြည်နယ်တွေမှာလူထုထောက်ခံမှု Biden ရဲ့နောက်ကနေလိုက်နေပေမဲ့ Republican အင်အားကောင်းတဲ့ Nebraska ပြည်နယ်မှာတော့ဥဆောင်နေပါတယ် Joe Biden ကတော့တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Georgia ပြည်နယ်ကိုသွားရောက်နေပါတယ်အဲ့ဒီပြည်နယ်မှာ Democrat သမ္မတလောင်းနဲ့အနိုင်မရတာ1992ခုနှစ်ကတည်းကဖြစ်ပါတယ်။သမရယူကောက်ပွဲမှာအောင်ပွဲရဖို့က Electoral College လို့ခေါ်တဲ့ရွေးချယ်ရေးအဖွဲ့ဝင်တွေရဲ့မဲပေါင်း938မဲတဲ့ကအနည်းဆုံးမဲ290ရရှိဖို့လိုအပ်ပါတယ်။လွန်ခဲ့တဲ့၄နှစ်တုန်းကသမရ Trump ကလူထုမဲရေးအတွက်မှာရှုံးနိမ့်ခဲ့ပေမဲ့ Electoral College အဖွဲ့ရဲ့မဲအတာနဲ့သမရအဖြစ်ရွေးချယ်ခံရတာဖြစ်ပါတယ်။